ကိုဗစ် -19 ကြောင့်ကုန်သွယ်ရေးနဲ့လမ်းမဆက်သွယ်ရေးအကန့်အသတ်တွေရှိနေခဲ့ပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှရဲ့မူရစ်ဆေးဝါးစည်းကွက်ကကြီးမားလာနေပြီးမြန်မာနိုင်ငံကရှမ်းပြည်နယ်ဟာ bad amphetamine မူရစ်ဆေးဝါးထုတ်လို့ရမှာအဓိကနေရာဖြစ်နေရတယ်လို့ကုလသမဂ္ဂကဆိုပါတယ်။ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့မူရစ်ဆေးဝါးဆိုင်ရာအစီရင်ခံစာကိုဒီနေ့တနင်္လာနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့မှာထုတ်ပြန်ခဲ့ပြီးအစီရင်ခံစာထဲမှာအခုလိုပြောထားတာပါ။အရှေ့အာရှနဲ့အရှေ့တောင်အာရှတလောမှာ Mad Amphetamine မူရစ်ဆေးဝါးကိုဖတ်မိတာဟာ2012ခုနှစ်မှာစံချိန်အစ်စ်တင်လိုက်တယ်လို့ကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်။ဘိတ်ဆိုင်ပြိုးအေရီယာက17ရာခိုင်နှုန်းကျသွားပေမဲ့မြန်မာနိုင်ငံမှာ Mad Amphetamine ဆေးပြားအမှုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ဖမ်းမိတာထက်နှစ်ဆရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့6နှစ်စည်းရင်းတွေအရများသတ်ထက်များလာနေတာကိုလည်းပြသနေတယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာ Mad Amphetamine ထုတ်လို့ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုလည်းဖမ်းမိခဲ့ပါတယ်။အဲ့လိုမူရစ်ဆေးဝါးတွေကိုဖမ်းမိတာများလာပြီးမဲ့ဈေးကွက်ထဲကမူရစ်ဆေးဝါးဈေးနှုန်းကတော့တည်ငြိမ်နေတယ်လို့အစိုးရခန်းစားကပြောပါတယ်။ဒါရဲ့အဓိပ္ပာယ်ကတော့မြန်မာနိုင်ငံမှာမူရစ်ဆေးဝါးရရှိနိုင်တာကအပြောင်းလဲနည်းနည်းလေးပဲရှိတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံးကကောက်ချက်ချထားပါတယ်။